ပေကျင်းမြို့မှာကျင်းပတဲ့ Berlin World Forum ထိပ်တိဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဒီကနေ့မှာပဲတရုတ်နိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မားလို့တင်စားခေါ်ကြတဲ့ကပတ်လမ်းမကြီးကနေကုန်သွယ်မှုလမ်းကြောင်းတွေပွင့်လာတဲ့အများမြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေပါလဲစီးပွားရေးအဆက်ဆံတွေပိုများလာနိုင်မယ်လို့မျှော်လင့်ထားကြတာပါ။ဒီချိန်လေးမှာပဲစီးပွားရေးနဲ့ကုန်သွယ်မှုတွေမှာတစ်ဖက်တည်းမဖြစ်အောင်မြန်မာနိုင်ငံလိုနိုင်ငံမျိုးမှာကြိုတင်ပြင်ဆင်ဖို့လိုမယ်လို့လည်းထောက်ပြနေကြပါတယ်။ပြည်သူ့ကိုယ်တော်မတ်ဆူမွန်ကတင်ဆက်ပေးပါလိမ့်မယ်။တရုတ်သမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်နဲ့ဘေကျင်းမြို့တော်မှာကျင်းပမယ် Belt and Road Forum တက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာမြန်မာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့ဘေကျင်းမြို့တော်ကိုရောက်ရှိသွားပြီးဖြစ်ပါတယ်။ဆောက်လုပ်ရေးပို့ဆောင်ရေးနဲ့ဆက်သွယ်ရေးစီးပွားရေးနဲ့ကုသရောင်းဝယ်ရေးစတဲ့ဝန်ကြီးဌာနတွေကတာဝန်ရှိသူတွေပါလိုက်ပါသွားတဲ့ဒီခီးစဉ်မှာတော့နိုင်ငံသားကိစ္စရပ်တွေကိုဆွေးနွေးပြမယ်လို့မျှော်လင့်ရပါတယ်။အထူးသဖြင့်ကတော့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မကြီးလို့ခေါ်တဲ့ကပတ်လမ်းမကြီးစီမံကိန်းမှာပထဝီဝင်အနေထားရအဓိကခန်းကဏ္ဍကပါဝင်နေတဲ့မြန်မာနိုင်ငံအနေနဲ့စီးပွားရေးအရာရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အဆက်အစံတွေလည်းပိုများနိုင်ကြလေရှိပါတယ်။ဒါပေမဲ့လည်းဒီလိုအဆက်အစံတွေများလာတာနဲ့အမျှကဘာမှဒုတိယစီးပွားရေးအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့တစ်ဖက်သက်မဖြစ်အောင်ကြိုတင်ပြင်ဆင်ထားဖို့လိုမယ်လို့လည်းမြမရေးလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။အခုဆိုရင်တရုတ်ဘက်ကစီမံကိန်းချဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ဘက်ကမရေးကျွန်းနဲ့ကြောက်ဖြူရေနက်ကွင်းစီမံကိန်းတွေနဲ့ပတ်သက်လို့ဒေသခံတွေကမကျေနပ်မှုတွေလည်းပေါ်ပေါက်နေတာပါ။ဒီအတွက်လည်းဒေသခံပြည်သူအကျိုးစီးပွားကိုအကာအကွယ်ပေးတဲ့စီမံကိန်းမျိုးဖြစ်ဖို့အစိုးရအနေနဲ့အာရုံစိုက်ရလိမ့်မယ်လို့လည်းမြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကထောက်ပြပါတယ်။
ကြောက်ဖြူစီမံကိန်းတစ်ခုပေါ့လေ။ပထမတစ်ခုကတော့ pipeline တွေ့တာပေါ့နော်။နောက်တစ်ခုကအခုလောလောဆယ်ရေနံစင်သင်္ဘောကြီးတွေစိုက်နေတဲ့စိတ်ကမ်းပေါ့နော်။အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်အခြေအနေကတော်တော်လေးဆိုးသွားတာ။ကျွန်တော်မကြင်လေးတွေလုံနေတဲ့နှစ်ပတ်လောက်ကပဲကျွန်တော်မတည်ကျုံကိုရောက်ပြီးပြန်လာတယ်။အဲ့မှာရေနံစင်သင်္ဘောကြီးတွေကပ်ပြီးတော့နိုင်ဒီကဘာအိမ်မှာတန်ကြီးဆက်နှခုကိုဖြဲ့ပြီးတော့တို့ပြီးပဲပို့နေပါပြီ။ဒါပေမဲ့အဲ့ဒီကကျေးရော်ဒီရဲ့လူမှုဖွံ့ဖြိုးရေးအနေဒါဟာတော်တော်ကိုဆူဆူဝါးဝါးနေတာရှိပါတယ်ခင်ဗျာ။ဆိုတော့ကတော့တို့ဒီဘက်ကဂတိကဝတ်တွေနောက်အစိုးရဘက်ကဂတိကဝတ်တွေကဘလို့လို့ရှိမှတော့ကျွန်တော်မသိဘူး။ပွင့်လင်းနေတာမို့လည်းမရှိဘူး။အဲ့ဒီဟာနဲ့ပဲပြည်သူတွေရဲ့ဘာမှဟိုဖွံ့ဖြိုးတိုးတက်မှုတွေခံစားမှုမရှိတော့ကျွန်တော်သိခဲ့ရတယ်။ခုတည်းကဒီနေသိညေသိပြဿနာတွေကလည်းတိုးလို့တိုးလို့တန်လာကြီးရှိနေတာသိရတယ်။အဲ့တော့ကျွန်တော်တို့ကရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လာရင်နံပါတ်၁ကကျွန်တော်တို့ပွင့်လင်းမြင်တာဟုတ်ပေါ့လေ။ပွင့်လင်းမြင်တာမှုနောက်ပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေပေါ့လေ။ကျွန်တော်လိုတယ်လို့မြင်ပါတယ်
။ရခိုင်ပြည်နယ်လိုပဲအလားတူကချင်ပြည်နယ်မြစ်စုံတဝိုက်မှာရေအားလျှပ်စစ်ထုတ်လုပ်ဖို့အတွက်တရုတ်ရဲ့ရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းပြန်မဆောက်အောင်လို့ပြည်တွင်းမှာကန့်ကွက်မှုတွေကပြင်းထန်နေစေဖြစ်သလိုတရုတ်နိုင်ငံဘက်ကလည်းဒီစီမံကိန်းနေနဲ့ပတ်သက်လို့အရက်သားအစိုးရအတွက်နဲ့ဆွေးနွေးမှုတွေရှိနေပါတယ်။ဒီပေါ်မှာကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကတရုတ်အစိုးရရောမြန်မာအစိုးရပါပြည်သူလူထုရဲ့ဆန္ဒသဘောထားကိုနားထောင်ပြီးပြည်သူဆန္ဒကိုမျက်ကွယ်ပြုတဲ့စီမံကိန်းမျိုးတွေဘယ်ပြည်နယ်မှာမှဇွတ်မလုပ်စေချင်ဘူးလို့အကြံပြုပါတယ်
။အဓိကတော့ပြည်သူလူထုရဲ့ဆန္ဒကိုနားထောင်ပေးဖို့ပါ။အခုဒီမိုကရေစီကိလေရောက်လာပြီဆိုတော့ဒီကောင်းဆောင်တရားကိုတရုတ်ကောင်းဆောင်တယ်ဖြစ်ဒီကျောင်းမြန်မာနိုင်ငံကကောင်းဆောင်တယ်ဖြစ်ဒီဒေသခံပြည်သူလူထုရဲ့သဘောထားသူတို့ရဲ့အသံpublic voice ကိုအလေးထားဖို့လိုအပ်ပါတယ်အဲ့ဒါကိုဥပိ္ပခာပြုရမှဇွတ်လုပ်မယ် solution တော့မကောင်းနိုင်ပါဘူးအဲ့ဒါကြောင့်မလို့တရားအခုပြည်သူလူထုကလူလားတလားမလူလားတလားဒီအဓိစမကိန်းကိုထောက်ခံနာထောက်ခံနာဆိုတဲ့ကြာလေလာတိရှိပြီးမှပြည်သူလူထုရဲ့သဘောထားနဲ့သတားတွေဆုံးဖြတ်ဖို့ရှားမှအမှန်တမ်းနိုင်မယ်လို့ပြောယူဆရတယ်ဗျာပြည်သူလူထုရဲ့သဘောထားဆန္ဒကိုမဆန့်ကျင်ဘဲလုပ်ဖို့လိုတယ်ဒါကြောင့်မလို့ပုလိမီတာမောအဓိကဖြစ်တယ်ဗျာ
ပြည်သူနိုင်ငံကနေအာရှအစ်လေပိုင်းအာဖရိကနဲ့ဥရောပကိုကုန်းလမ်းရေလမ်းတွေနဲ့ဆက်သွယ်မဲ့ကမ္ဘာလမ်းကြီးကြောင့်ဒီကမ္ဘာလုံးအတွက်ကုန်သွယ်ရေးအကျိုးအမြတ်တွေရရှိမယ်လို့တရုတ်နိုင်ငံကပြောဆိုထားတာပါဒီလမ်းကြောင်းပေါ်မှာရှိနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတော်တော်များများကတော့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေအခြေခံအဆောက်အအုံတွေဖွံ့ဖြိုးရေးလုပ်ငန်းတွေရရှိဖို့အတော့ကိုကြိုးစိုးဆက်ရတန်နေကြပါတယ်ဒါပေမဲ့လို့ဖွံ့ဖြိုးပြီးနိုင်ငံတွေအတွက်ဘလို့အကျိုးအမြတ်တွေရနိုင်မလဲဆိုတဲ့ပေါ်မှာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးတရုတ်ရဲ့ကမ္ဘာလမ်းမကြီးစီမံကိန်းမှာဖွံ့ဖြိုးဆဲနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေခွဲခြားမှုမရှိဘဲတာဒူညီမျှတိုးတက်ရေးကိုပြည့်တင်ဖို့အတွက်ယူမန်းထားကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတော့သတင်းလာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်